ဇန်နဝါရီလ24ရက်ကြာသပတေးနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ပင်တေကုတ်တေပွဲဤထူးခြားသောအတိတ်ပဲဖြစ်ပါတယ်။ပင်တေကုတ်တေပွဲမှာတွန်းလောင်းခဲ့တဲ့တန်ရှင်သောဝိညာဉ်တော်တကူဟာကယ်တင်ခြင်းစီမံကိန်းရဲ့အကြောင်းအရာကိုဆုံးဖြတ်အတည်ပြုလိုက်ခြင်းပဲဖြစ်ပါတယ်။ဂရာနီကုန်းထက်ကယေရှုခရစ်ဟာအသေးခံပြီးတော့ရှင်ပြန်ထမြောက်တော်မူပြီးတဲ့နောက်မှာကောင်းကင်ဘုံမှာရေပြောဟိတ်မင်းကြီးအဖြစ်အမှုတော်ဆောင်ရွက်နေခဲ့ပါတယ်။မင်းကြီးတပါးအဖြစ်နဲ့လည်းပဲအုတ်ချုပ်ဆိုးဆန့်လည်းရှိပါတယ်။ခမဲတော်ရဲ့လက်ရတော်ဘက်မှာရေပြောဟိတ်မင်းကြီးအဖြစ်အမှုတော်ဆောင်ရွက်နေတော်လည်းပဲကယ်တင်ခြင်းစီမံကိန်းကြီးကိုကောင်းမွန်ပြည့်စုံအောင်အဆုံးသက်ဆောင်ရွက်နိုင်သူကတော့ခရစ်တော်တပါးတည်းသာရှိပါတယ်။ကိုတော်ဟာကောင်းကင်ဘိမှန်အတွင်းမှာကျွန်တော်တို့အတွက်ကိုစားအမှုလိုက်ရှင့်နေပြုပေးနေပါတယ်။ကျွန်တော်တို့ကိုကယ်တင်ဖို့ခရစ်တော်ဟာလှူဆောင်နေပါတယ်။ခရစ်တော်အဖြစ်သာယုံကြည်သူအပေါင်းတို့ဟာလွတ်လပ်စွာဖျားရှင်ထံကိုချီးကပ်နိုင်မှာဖြစ်ပါတယ်။ခရစ်တော်ကြောင့်သာလင်လောကီသားတွေဖြစ်တဲ့ကျွန်တော်တို့ရှိသမျှအပြစ်အာလုံးခွင့်လွှတ်ခြင်းအခွင့်ကိုရရှိတာဖြစ်ပါတယ်။တမန်တော်ထုခန်းကြီး2အငယ်32ကနေ36ကိုဖတ်ရှုပါ။ပြီးတော့ယောဟန်ခရစ်ဝင်ခန်းကြီး9အငယ်39ကိုလည်းပဲဖတ်ရှုပါ။တခင်ယေရှုဟာကောင်းကင်ဘုံမှာရေပြောဟိတ်မင်းကြီးအဖြစ်ပြီးတော့ရှင်ပြန်အဖြစ်ရက်တည်နေတဲ့အချက်ဟာဆိုရင်ကျွန်တော်တို့အတွက်ဘယ်လိုမျိုးသောမျှော်လင့်ခြင်းနဲ့ခွန်အားကိုပေးသလဲဆိုတာကိုကြည့်ကြပါစို့။ထိုယေရှုကိုဖျားသခင်ထမြောက်စေတော်မူသည်ကိုငါတို့ရှိသမျှသည်တသက်ခံဖြစ်ကြ၏။ထို့သောဖျားသခင်သည်လက်အလက်တော်နှင့်ချီးမြှင့်တော်မူသည်ဖြင့်ထိုသခင်သည်ဂရုတော်နှင့်ရှင်သောတန်ရှင်သောဝိညာဉ်တော်ကိုခမဲတော်ထံ၌ခံပြီးဖြစ်၍သင်တို့သိမြင်ကြရသောအရာကိုညွှန်လောင်းတော်မူ၏။ဒါဝိဒ်သည်ကောင်းကင်သို့မတက်သေးတို့ရတွင်ထထဖျားကတင်းဤရန်သူတို့ကိုတင်းဤခြေတင်ရငါမချထားမိတိုင်အောင်ငါလက်ရဘက်၌ထိုင်နေလောဟုငါသခင်အားမိန့်တော်မူသည်ဟုဒါဝိဒ်စကားရှိ၏ထို့ကြောင့်တင်းတို့သည်လဝါကတိုင်မှာကွံ့မြတ်သောယေရှုကိုဖျားသခင်သည်ခရစ်တော်အရာ၌၎င်းအစိုးရသောအရှင်အရာ၌၎င်းခံထားတော်မူသည့်အကြောင်းကိုဣသရေလအမျိုးသားအပေါင်းတို့အတက်အမှန်သိမှတ်ကြလောဟုပေတရုဟောလေ၏ထို့သောမိန့်တော်မူသောယုံကြည်သောသူတို့သည်ခရယလက်တန်သောဝိညာဉ်တော်ကိုရည်မှတ်၍မိတ်တော်မူ၏ယေရှုသည်ဘုံပွင့်တော်မူသည်သောကြောင့်တန်ရှင်းသောဝိညာဉ်တော်ကိုပေးတော်မူမူသည်ဆိုပြီးတော့ဖော်ပြထားပါသည်ကောင်းကင်တဲတော်မှာခရစ်တော်ကိုချီးမြှောက်ဂုဏ်ပြုခြင်းအခမ်းအနားကျင်းပချိန်မှာတစ်ဆက်တည်းမှာပဲတန်ရှင်းသောဝိညာဉ်တော်ဟာတပည့်တော်တွေအပေါ်ဆင်းသက်ခြင်းကိုဖြစ်စေပါသည်ဗျာဒိတ်ကျမ်းခန်းကြီး9အငယ်6မှာကမ္ဘာအရေးကြီးတို့ဆစ်လွတ်ခြင်းခံရတဲ့ဝိညာဉ်ခုနှစ်ပါးအကြောင်းကိုဖော်ပြထားပါသည်လွန်ခဲ့တဲ့သင်ခန်းစာကလေ့လာခဲ့ရသလိုဝိညာဉ်တော်ခုနှစ်ပါးဟာလောကကမ္ဘာမှာအလုံးစုံပြည့်စုံခြင်းကိုလွတ်ဆောင်နေတဲ့တန်ရှင်သောဝိညာဉ်တော်တကူကိုဆိုလိုပါတယ်ခရစ်တော်ပလင်ထက်မှာစိုးစံတာနဲ့တန်ရှင်သောဝိညာဉ်တော်ဟာလောကကိုဆစ်လွတ်ခြင်းခံရပါတယ်အဲ့ဒီဆစ်လွတ်ခြင်းဟာခရစ်တော်ရှင်ကောင်းကင်ဘိမှန်မှာရည်ပြောဟိတ်မင်းကြီးအရာကိုပထမဦးဆုံးစတင်လွတ်ဆောင်တဲ့သဘောကိုအတည်ပြုစေခြင်းဖြစ်ပါတယ်တန်ရှင်သောဝိညာဉ်တော်ကြာဆင်းခြင်းအဓိပ္ပာယ်ကတော့ယေရှုဟာခမဲတော်ရဲ့ရှစ်တော်မှောက်ကိုဝင်တော်မူပြီးတော့ခမဲတော်ကနေယေရှုရဲ့ပူဇော်ဆက်ကပ်ခြင်းကိုအတိမတ်ပြုလက်ခံတော်မူတယ်ပြီးတော့လူသားတွေကိုစားအသေးခံခြင်းကိုသဘောတူပေးတယ်ဆိုတဲ့အရာကိုပေါ်လွင်စေပါတယ်ဝိညာဉ်တော်စာပေဖြစ်တဲ့အကြည့်ခွိုက် The Acts of the Apostles စာမျက်နှာ38နဲ့39မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့ခရစ်တော်ကောင်းကင်ကိုပြန်ကြွသွားခြင်းရဲ့လက္ခဏာကတော့ခရစ်တော်ရဲ့နောက်ကိုလိုက်တဲ့သူတွေကောင်းကြီးဂရုတော်ကိုရရှိစေဖို့ဖြစ်ပါတယ်ခရစ်တော်ဟာကောင်းကင်တကားဝကိုဝင်ရောက်ကျော်ဖြတ်သွားတဲ့အချိန်မှာကောင်းကင်တမန်များစွာတို့ရဲ့အလယ်မှာရှိတဲ့ပလင်တော်ထက်မှာဝင်ရောက်ထိုင်တော်မူပါတယ်မကြာမီအချိန်အတွင်းမှာချီးမြှောက်ခြင်းအစီအစဉ်ဟာပြီးမြောက်သွားတာနဲ့တန်ရှင်သောဝိညာဉ်တော်ဟာတပည့်တော်တွေအပေါ်ကိုဆင်းသက်တော်မူပါတယ်ခရစ်တော်ဟာတကူတော်နဲ့မူလခမဲတော်နဲ့အတူရရှိထားတဲ့ဘုံတကူတော်ကိုပြန်လည်ရယူနိုင်ပါတယ်ပင်နေကုတ်ဒီနေ့မှာကြောက်ခဲ့တဲ့ဝိညာဉ်တော်တကူဟာရွေးနှုတ်ရှင်ရဲ့လှူဆောင်ချက်ပြည့်ပြည့်စုံအောင်မြင်ကြောင်းကောင်းကင်ရဲ့ဆက်သွယ်အတည်ပြုခြင်းပဲဖြစ်ပါတယ်ခရစ်တော်ရဲ့ဂရုတော်အတိုင်းကောင်းကင်ကနေတန်ရှင်သောဝိညာဉ်တော်ကိုဆစ်လွတ်ပေးခြင်းဟာသူ့ရဲ့နောက်တော်ကိုလိုက်တဲ့သူတွေကိုပေးအပ်တဲ့ဆုလက်ဆောင်တစ်ခုဖြစ်ပါတယ်။ခရစ်တော်ဟာရည်ပြောဟိတ်မင်းကြီးနဲ့ဘုရင်ရဲ့ယာဒူးကောင်းကင်ရဲ့မြေကြီးပေါ်မှာအုပ်စိုးနိုင်တဲ့တကူတော်ဗိသိက်ခံထားတဲ့သူဖြစ်ပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေကဖော်ပြလိုထားပါတယ်။ဟေပြဲဥရစာခန်းကြီး၄အငယ်၆နဲ့ဟေပြဲဥရစာခန်းကြီး၈အငယ်၁ကိုဖတ်ရှုပါယေရှုရှင်ဟာယေပြောဟိတ်မင်းနဲ့ရှင်ပြန်ယာဒူးကိုရရှိထားတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဘယ်လိုမျိုးသောမျှော်လင့်ချက်နဲ့ခွန်အားကိုရရှိသလဲကြည့်ကြပါစို့ထို့ကြောင့်ငါတို့သည်တနာချင်းကရုဏာကို၎င်းတော်လျော်သောမဆာချင်းကျေးဇူးတော်ကို၎င်းခံရမည်အကြောင်းယေရှင်သောစိတ်နှင့်ကျေးဇူးပလင်တော်တို့တိုးဝင်ကြီးကဲကြကုန်အံ့ယခုဆိုခဲ့ပြီးသောအကြောင်းအရာတို့၏အချုပ်အခြာဟုမူကားထို့သောယေပြောဟိတ်မင်းသည်ငါတို့၌ရှိ၏ကောင်းကင်ဘုံ၌တကူအာနုဘော်တော်၏ပလင်လက်ရဘက်မှာထိုင်တော်မူဤဆိုပြီးတော့ဖော်ပြထားပါတယ်။ယေရှုရှင်ဟာကျွန်တော်တို့ရဲ့ရည်ပြောဟိတ်မင်းနဲ့ရှင်ပြန်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဝမ်းမြောက်ဖို့ပဲဖြစ်ပါတယ်။ကျွန်တော်တို့ရဲ့အနာဂတ်ကိုသူဟာအကောင်းဆုံးပြင်ဆင်ထားပေးတဲ့အတွက်ကျွန်တော်တို့ယုံကြည်သူများအနေနဲ့ယေရှုခရစ်တော်ကိုသာလင် သဆုံးထိတိုင်းသစ္စာရှိသွားတဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ်စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။